2020 ရွေးကောက်ပွဲမှာမဲမဲတမာမှုတွေ ရှိခဲ့တယ် ဆိုတဲ့အကြောင်းပြချက်နဲ့ အာဏာသိမ်းခဲ့တဲ့စစ်ကောင်စီက ရှေ့လာမဲ့ 2025 ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ် စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့ မပုံနေခွင့်ရထားတဲ့နိုင်ငံရေးပါတီတွေလည်းပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲတွေ့ဆုံခဲ့ကြပါတယ်စစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ရဲ့သဘောထားတွေကိုစုစည်းပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမှတ်ခင်လေးတင်ပြပေးပါပါခင်ဗျာ
စစ်ကောင်စီလက်ထက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကမက်ပုံတင်ခွင့်ရထားတဲ့နိုင်ငံရေးပါတီတွေနဲ့ဒီဇင်ဘာ9ရက်နေ့ကတွေ့ဆုံရမှာရှေ့လာမယ့်နှစ်ထဲကျင်းပမယ့်ရွေးကောက်ပွဲအစည်းအဝေးကိုရှင်းပြခဲ့တယ်လို့တက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတချို့ကပြောပါတယ် 2025မှာကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တချို့ကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ဘဲ အချို့ကြကိုစားပြုစနစ်ပီအာစနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကစဉ်းစားနေတဲ့အကြောင်းပါတီတွေကိုကော်မရှင်ကပြောဆိုလိုက်တယ်လို့ရခိုင်ဦးဆောင်ပါတီ AFP ကဒေါက်တာအေးမောင်ကပြောပါတယ်အဲ့ဒါကတော့အမျိုးသားနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်တွေကို
PR နဲ့သွားမယ်အဲ့ဒီလိုသွားနိုင်အောင်လဲခုနကရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုနော်ဒါနတ်စကဖက်ကိုတင်ပြထားပြီးသားဖြစ်တယ်နော်သူတို့သတ်မှတ်တဲ့အချိန်ကာလရောက်ရင် ထုတ်ပြန်ပေးရင်ရပြီပေါ့ဗျာအဲ့လိုပြည်သူ့လွှတ်တော်ကိုလည်းဘယ်လိုစနစ်နဲ့သွားမလဲဆိုတာကိုရွေးကောက်ပွဲကော်မရှင်ဘက်ကတော့အစဉ်သင့်လုပ်ထားတာပေါ့အဲ့လို PR နဲ့သွားမယ်ဆိုရင် PR နဲ့ပတ်သက်တဲ့ဥပဒေကိုလက်မှတ်ထိုးရုံပေါ့ဒါတို့သူတို့ဘက်ကပြင်ဆင်ထားတာတွေကိုပြောရပါလာမယ့်2025ခုနှစ်ဥပိုင်းနောက်မှာရွေးကောက်ပွဲကျင်းပနိုင်မှုကော်မရှင်ဘက်ကရာထားပေမဲ့
မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထဲတိုက်ပွဲဖြစ်ပွားနေတာနဲ့နယ်မြေမငြိမ်မသက်ဖြစ်နေတဲ့နေရာတွေကိုဖယ်ပြီးတော့မြို့နယ်ပေါင်း160ခုမှာရွေးကောက်ပွဲကျင်းပနိုင်မှုစစ်ကောင်စီဘက်ကရာထားတယ်လို့ပါတီတွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာလုံခြုံရေးစိတ်ချရတဲ့နယ်မြေတွေအ ਨੇ
ဆုံး80ရာခိုင်နှုန်းကျော်လောက်ကိုကျင်းပနိုင်မှုစီစဉ်ထားတာရှိတယ်လို့ပြည်သူ့ရှေ့ဆောင်ပါတီအထွေထွေတွင်ရေးမှူးဒေါက်တာမျိုးဆက်သွေးက VOA ကိုပြောပါတယ်။အဲ့လုံခြုံရေးကတော့စိတ်ချရမျိုးနယ်တွေမှာငွေလုံးမယ်ပြည့်ရေလုံခြုံရေးကလုံခြုံရေးတောင်းဝင်ယူပေးရမယ်မျိုးနယ်တွေကိုနောက်တစ်ဆင့်လုံးမယ်ဆိုတော့သူတို့မှန်းတာတော့အနည်းဆုံး90ရာခိုင်နှုန်းပေါ့နော်အနည်းဆုံး90ရာခိုင်နှုန်းကနေခုနှစ်ဆယ်ရာခိုင်နှုန်းလောက်ထိလုံဖို့သူတို့ရည်ရွယ်ထားတယ်လို့အချက်အမြင့်သိရတယ်။အဲ့လုံခြုံရေးကလုံးဝစိတ်ချရတဲ့နေနေလေးအရင်လုံးပြည့်ရင်ဒ မှာအဲ့နေလူတွေမှာရပါတော့လုံးမဲ့သဘောမျိုးရှိရ
နောက်ပြီးတော့လာမဲ့ရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဥပဒေနေဥပဒေအမိန့်ညွှန်ကြားချက်တွေကိုစောင့်ကြည့်တာမဲလက်မှတ်တွေရိုက်နှိပ်တာကိုလေ့လာစောင့်ကြည့်တာရွေးကောက်ပွဲကန့်ကွက်လွှာအမှုတွေကိုစစ်ဆေးတာဆုံးဖြတ်တာစတဲ့အချက်အလက်တွေကိုစောင့်ကြည့်လေ့လာခွင့်စံနှုန်းနဲ့အညီခွင့်ပြုသွားဖို့ကိုလည်းကော်မရှင်ဘက်ကစဉ်းစားနေတယ်လို့ပြောပါဗျ2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာကိုဗစ်ကြောင့်စောင့်ကြည့်ခွင့်မပြုဘဲလေ့လာခွင့်သာပြုခဲ့တာပါဒါအပြင်မဲပေးတာမှာလည်းမဲပေးဆက်နဲ့မဲပေးတဲ့စနစ် electronic voting ကျင့်သုံးနိုင်မှုအတွက်လည်းပြင်ဆင်နေပြီးတော့အဲ့ဒီအတွက်စီစဉ်ဆောင်ရွက်နေတယ်လို့ကော်မရှင်ဘက်ကပြောထားပါဗျမကြခင်ရပိုင်းမှာကော်မရှင်ဘက်ကနေရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်နေတယ်လို့လည်းပြောပါတယ်လက်ရှိအချိန်ထိတော့ပါတီတွေစီယုံရင်ဆင်းနိုင်မှုနဲ့ပါတီတွေရဲ့နိုင်ငံရေးလှုပ်ရှားခွင့်အနေနဲ့ပတ်သက်လို့ကတော့ကော်မရှင်ဘက်ကခွင့်ပြုပေးထားတာမရှိသေးဘူးလို့ပါတီတွေကပြောပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့စစ်ကောင်စီပုံဖော်နေတဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားဒေါက်တာမျိုးဆက်သွေးကခုလိုတုံ့တက်ပါတယ်
ဒီတော့ဘယ်လိုဖြစ်လဲဒီခုလည်းဖြစ်ဖြစ်တရားရဟိုင်းလုံးကောင်းပြရားရဟိုင်းလုံးပြည့်စုံတာမရှိဘူးเนาะအဲဒီ UE စီလည်းကျွန်တော်တို့တရားရဟိုင်းလုံးစိတ်တိုင်းကြလာဆိုတော့တရားရဟိုင်းလုံးစိတ်တိုင်းမကြဘူးသို့တော်လည်းပဲပြီးခဲ့တဲ့ဥက္ကဋ္ဌဆိုင်တော့လည်းဒီဥက္ကဋ္ဌကြီးပုံမပြောပြောင်းပြီးတော့မှာကျွန်တော်တို့ ਨੇ ပုံမဆက်ဆံပြောဆိုလို့ကောင်းမွန်တဲ့အခြေအနေရှိခဲ့တဲ့အတွက်တော့ပြီးခဲ့တဲ့ UE စီဥက္ကဋ္ဌဆိုင်တော့ဒီဥက္ကဋ္ဌလက်ထက်မှာကျွန်တော်တို့အဆွေးမရတာပုံအဆင်ပြေပါတယ်သို့တော် UE စီမှာလည်းပဲအကန့်အသတ်တွေရှိနေကိုရှားပါတယ်ကျွန်တော်တို့ UE စီကြီးစိတ်တိုင်းကသူလွတ်လပ်စွာလှုပ်ရှားခွင့်တရားရဟိုင်းလုံးရရှင်မှရလိမ့်မယ်ပေါ့နော်ဒီပုံမှာတော့ကျွန်တော်တို့ကစိတ်တိုင်းတရားရဟိုင်းလုံးမချပေးမယ်လေ logic နေရတော့ဥက္ကဋ္ဌဆိုင်တော့ကျွန်တော်တို့ကပိုးတော့ပေါ်ကြပါတယ်အဲ့လိုပဲဖြေရမှာပေါ့နော
်လူပေါင်းတစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မလာနိုင်တယ်လို့စစ်အာဏာရှင်တက်ဆိုးရှိဖို့လုပ်တဲ့ရွေးကောက်ပွဲသာဖြစ်တယ်လို့အခုလိုဝေဖန်လိုက်ပါတယ်
အခုအချိန်တည်းအထိရွေးကောက်ပွဲလုံးတိုင်အောင်လိမ့်မယ်လို့ ကျွန်တော်တို့မယူဆဘူးအပန်တကယ်ဖြစ်လားမလားဖြစ်မလားဘူးလားဆိုတော့ကျွန်တော်နည်းနည်းတော့စောင့်ကြည့်လေးလာလို့လုံးဝပဲလို့ထင်တယ်သူတို့လုံးဝရွေးကောက်ခွဲရကျွန်တော်တို့ဘာမှမသက်ဆိုင်ဘူးပြည်သူတို့လည်းမသက်ဆိုင်ဘူးဟိုကျွန်တော်တိုင်းပြည်ပြည်လည်းမသက်ဆိုင်ဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆပါတယ်ဗျဘာကြောင့်လဲသူတို့တစ်ချက်ကသူတို့ဘာရွေးကောက်ခွဲနဲ့ပတ်သက်လို့လုံးနိုင်တဲ့အနေအထားအခြေအနေတို့သူတို့လည်းစစ်တပ်ရှိပေါ့နော်သူတို့ကလုံးဝတရားဝင်မှုမရှိဘူးအဲ့ဒီရွေးကောက်ခွဲကိုသူတို့လုံးလို့မရဘူးလို့ကျွန်တော်လုံးခွင့်မရှိဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဒါလည်းပြည်သူလူထုအနေနဲ့သူရွေးကောက်ခွဲလုံးသည်ဖြစ်စေမလုံးသည်ဖြစ်စေပြည်သူလူထုတွေကသူတို့လုံးမဲ့ကိစ္စကိုလုံးဝစိတ်ဝင်စားလိုက်ပါမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲသားလဲပါတယ်ဗ
ျနေပြည်တော်မှာကျင်းပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲကိုပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးခင်ကြီးတို့အပါအဝင်မှတ်ပုံတင်ခွင့်ရထားတဲ့ပါတီ53ပါတီကတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့ပြောပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်ထံမှမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ53ပါတီရှိပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးငယ်ကနိုင်ငံရေးပါတီဥပဒေပြဋ္ဌာန်းကပါတီတွေကိုပြန်လည်မှတ်ပုံတင်ခိုင်းခဲ့တာပါ။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ခဲ့ပါတယ်ရှင်